မင်္ဂလာညနေခင်းပါတော်တာရှင်များရှင်၂၀၁၉ခုနှစ်ဇွန်လ၂၄ရက်တင်းလာနေညနေခင်းဖြစ်ဦးစီစဉ်နေကိုမေကန်ပြည်အစုမြို့ဝါရှင်တန်ဒီစီကနေ၆နိုင်ခွဲကနေ9နိုင်အထိလိုင်းတူမီတာ၁၇၁၉.၂၅လောက်ကနေတိုက်ထုံးလင်းပြနေပါတယ်ကျွန်မအီတန်စမဒီနေ့နေ့ကအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးသွားမှာပ
ါမင်္ဂလာညနေခင်းပါခင်ဗျာကျွန်တော်ကတော့ဇွန်လိုက်ပါဒီညနေမှာထူးခြားတဲ့သတင်းတွေကတော့အမေရိကန်ပြည်ထောင်စုကအီရန်ပေါ်ပိတ်ဆို့အရေးယူမှုအသစ်တွေဒီကနေ့ထပ်မချမှတ်ဖို့ပြင်ဆင်နေပါတယ်။ရိုဟင်ဂျာတွေနေရာပြောင်းလဲရေးမြန်မာအစိုးရရဲ့ကြိုးပမ်းမှုတွေကိုကြိုဆိုကြောင်းအာဆီယံအဖွဲ့ဝင်တွေကပြောပါတယ်။၂၀20ရွေးကောက်ပွဲမတိုင်ခင်မြန်မာနိုင်ငံမှာမဲပေးသူစီးရင်ကောက်ခံသွားမယ်လို့ရွေးကောက်ပွဲကော်မရှင်ကပြောပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုတော့ကိုရဲမင်းထွန်းနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီကနေ့သောတာရှင်တွေနားဆင်ကြရမယ်တဲ့မှာတော့ရခိုင်လက်နက်ကိုင်အဖွဲ့ AA ရဲ့အဖွဲ့ဝင်နေရာကိုဖမ်းပြီးတော့စစ်ဆီးနေတယ်လို့တမတော်ကတတင်းတွေနေတုန်းကသတင်းထုတ်ပြန်ထားတဲ့ပတ်သက်ပြီးတော့
ဒီဘက်မှာကျွန်တော်တို့10နာရီလောက်တုန်းကအောက်တော်ပြင်းနဲ့လက်ကရွာနာလမ်းလုံးကြီးဖောင်ရဲနေတဲ့ဆွဲရှိတယ်ကျွန်တော်တက်တာ။ပြန်ဝစ်ပြီးကာလမှာယူပါပဲ
။တမတော်သတင်းမှန်ပြန်ကြားရေးအတွင်းမူပုံမှုချုပ်ဇော်မင်းထွန်းကခုလိုပြောသွားတာကိုမကြားခင်မှာပြည်စုံနာဆင်ကြဖို့ရှိပါတယ်။ဒါပြင်ရခိုင်မြောက်ပိုင်းမှာအင်တာနက်ဖြတ်တောက်ထားတာတွေအမြန်ပြန်ရဖို့တောင်းဆိုနေတဲ့သတင်းအပြင်အမေရိကန်မှာလည်းအီရန်အပေါ်ကိုဒီနေ့အစောဆုံးထားပြီးတော့တန်ခတ်ပိတ်ဆို့မဲ့သတင်းစတာတွေကိုလည်းဒီညနေမှာတော်တာရှင်နေနာဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တဲရသတင်းတွေကိုကိုဇော်ဝင်းလိုင်းနဲ့ကိုရဲမင်းထွန်းတို့ကကြီးညာပေးပါလိမ့်မယ်ရှင်။
အမေရိကန်ပြည်ထောင်စုကအီရန်ပေါ်ပိတ်ဆို့အရေးယူမှုအသစ်တွေဒီကနေ့တနင်္လာနေ့မှာထပ်မံချမှတ်ဖို့ပြင်ဆင်နေပါတယ်။ဒါဟာပြောင်းလဲလာနေတဲ့အီရန်အစိုးရသဘောထားကိုပြင်ဆင်နိုင်အောင်လှုပ်ဆောင်တဲ့အနေနဲ့ဖိအားပေးမှုအသစ်တွေချမှတ်တာလည်းဖြစ်ပါတယ်။အခုအသစ်ချမှတ်မဲ့ပိတ်ဆို့မှုဟာတည်တာတဲ့ထူးခြားမှုရှိကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုကပြောပေမဲ့တရားဝင်ကြေညာချက်မထွက်ခင်ပိတ်ဆို့မှုအသစ်မှာပါဝင်တဲ့အသေးစိတ်အချက်အလက်တွေကိုတော့ပြောဆိုဖို့ညှင်းဆိုပါတယ်။အီရန်ရဲ့လှုပ်ဆောင်မှုတွေကိုတံပြန်ဆောင်ရွက်နိုင်ရေးသမ္မတထရမ့်အစိုးရအနေနဲ့မဟာမိတ်ဖွဲ့နိုင်ဖို့ဆော်ဒီအာရေဗျနဲ့ UAE အရာဇဝါများနိုင်ငံတို့ကိုမထွက်ခါခင်ဝန်ကြီးပွန်ပေယိုကအဲ့ဒီလိုပြောကြားလိုက်တာပါဝန်ကြီးပွန်ပေယိုဟာဒီကနေ့ဆော်ဒီဘီရင်ဆယ်မန်အင်ရှင်မင်းသားမိုဟာမက်ဘင်ဆယ်မန်တို့နဲ့တွေ့ဆုံခဲ့ပါတယ်အမေရိကန်နဲ့အနောက်အစုနိုင်ငံတွေကအီရန်ဟာနျူကလ িয়ার လက်နက်တည်ဆောက်ဖို့အတွက်ဥတီလှုပ်ဆောင်နေတယ်လို့ယုံကြည်နေကြပေမဲ့အီရန်ကတော့အဲ့ဒီလိုပြောဆိုမှုတွေကိုညှင်းဆို့ထားပါတယ်အီရန်ရဲ့နျူကလ িয়ার အစီအစဉ်တွေကန့်သတ်ဖို့ရည်ရွယ်ပြီးအမေရိကန်၊ဗြိတိန်၊တရုတ်၊ပြင်သစ်၊ရုရှားနဲ့ဂျာမနီစတဲ့အင်အားကြီး6နိုင်ငံနဲ့အီရန်ကြားနိုင်ငံတကာနျူကလ িয়ার သဘောတူစာချုပ်ကို2015ခုနှစ်မှာချုပ်ဆိုခဲ့ကြပါတယ်။အဲဒီသဘောတူညီချက်ကြောင့်အီရန်အပေါ်ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတချို့ကိုလည်းဖြေလျှော့ပေးခဲ့ပါတယ်။ဒါပေမဲ့အဲဒီနိုင်ငံတကာသဘောတူညီချက်ကနေအမေရိကန်ကပြီးခဲ့တဲ့နှစ်မှာနှုတ်ထွက်ပြီးစီးပွားရေးပိတ်ဆို့မှုတွေပြန်လည်ချမှတ်လိုက်ပြီးတဲ့နောက်သမ္မတထရမ့်အစိုးရနဲ့အီရန်ကြားဆက်ဆံရေးဟာတဖြည်းဖြည်းဆိုးဝါးလာနေခဲ့ပါတယ်။
တူရကီနိုင်ငံ Istanbul မြို့မြို့တော်ဝင်ရွေးကောက်ပွဲအငင်းပွားဝယ်ရာတကြော့ပြန်ရွေးကောက်ပွဲမှာအတိုက်ခံဘက်ကဝင်ရောက်ရှင်ပြန်သူအက်ကရမ်အီမာမိုဂလူပြက်ပြက်သားသားနိုင်ရခဲ့ပါတယ်။ဒါဟာတူရကီနိုင်ငံရဲ့လက်ရှိသမ္မတရီစစ်တိုင်ယစ်အာရိုဂန်အတွက်အထင်နာစေတဲ့ရှုံးနိမ့်မှုတစ်ခုပဲဖြစ်ပါတယ်။သမ္မတအာဒိုဝန်ဟာ Istanbul နယ်မြေကို25နှစ်ကြာအနာမြဲမြဲရယူထားခဲ့တာပါ။သမ္မတအာဒိုဝန်ရဲ့ထောက်ခံမှုနဲ့ Istanbul မြို့မြို့တော်ဝင်ရွေးကောက်ပွဲဝင်ရောက်ရွေးခန့်သူဘီနာလီယီလ်ဒီရင်ကအနိုင်ရသူအီမိုမိုဂလူကိုချီချူကွန်မြူစကားပြောခဲ့တယ်လို့တမရအာဒိုဝန်ကိုရိုင်းကလည်းပြည်သူတွေရဲ့စံနာနောက်တစ်ချိန်ပေါ်လွင်ခဲ့ကြအောင်ဂျူတာမှာရေးပြီးကွန်မြူစကားပြောခဲ့ပါတယ်။လောလောဆယ်ရချီတာတဲ့ရတဲ့တွေကအီမာမိုဂလူဟာအနိုင်ရမဲကွာခြားချက်9သိန်းကျော်ပိုးပြီးရခဲ့ပါတယ်။မလာမှာကျင်းပခဲ့တဲ့အရင်ရွေးကောက်ပွဲမှာတော့မဲကွာခြားချက်က13,000ပဲရှိခဲ့လို့အခုရွေးကောက်ပွဲမှာသူကပြက်ပြက်တတ်တအောင်ပွဲခံခဲ့တာပါ။ရွေးကောက်ပွဲလေးလာစောင့်ကြည့်သူတွေရဲ့လှုပ်ထုံလှုပ်နှိစရာအားနည်းမှုကိုအကြောင်းပြပြီးတမရအာဒိုဝန်ကရွေးကောက်ပွဲကြည့်ကြက်သူတွေကိုမလာရွေးကောက်ပွဲရလက်ကိုပယ်ဖြတ်ခိုင်းလို့အခုလိုဇွန်လမှာရွေးကောက်ပွဲနောက်တစ်ချိန်ကျင်းပခဲ့တာဖြစ်ပါတယ်။အီမိုမိုဂလူကသူ့ရဲ့ရွေးကောက်ပွဲဆွေးရဌာနအချုပ်ရုံးမှာသူအနိုင်ရတာဟာဒီမိုကရေစီအတွက်အားတက်စရာပါလို့သတင်းတော်တွေကပြောပါတယ်။အီမိုမိုဂလူအနိုင်ရတဲ့သတင်းထွက်ပေါ်လာတာနဲ့အတူအစ္စတန်ဘူမြို့တဝါမှာကာဟွန်တဲ့တညာညာနဲ့လမ်းမတွေပေါ်မှာလူရပေါင်းများစွာကခုံခဲ့ကြပြီးညနေတဲ့အထိအောင်ပွဲခံကြလိမ့်မယ်လို့မျှော်လင့်ရပါတယ
်။ထိုင်ဝမ်မှာအခြေစိုက်ပြီးတရုတ်နိုင်ငံကတဆင့်သူတို့ကုမ္ပဏီအတွက်လိုအပ်တဲ့ပစ္စည်းတွေတင်သွင်းပေးသူတွေအနေနဲ့သူတို့ရဲ့ထုတ်လုပ်မှုစွမ်းအား15ရာခိုင်နှုန်းကနေ30ရာခိုင်နှုန်းလောက်အထိတခြားနိုင်ငံတွေမှာရွှေ့ပြောင်းလုပ်ဆောင်ကြဖို့အမေရိကန်အခြေစိုက် Apple နည်းပညာကုမ္ပဏီကြီးကတောင်းဆိုထားတယ်လို့ဆိုပါတယ်။တရုတ်ကနေအမေရိကန်ကိုတင်သွင်းတဲ့ကုန်ပစ္စည်းတွေအပေါ်သမ္မတထရမ့်အစိုးရကအခွန်တိုးမြှင့်ကောက်ခံမယ့်အကြောင်းပြောဆိုထားတာကြောင့် Apple ဘက်ကအခုလိုပြင်ဆင်မှုတွေလုပ်လာတာလည်းဖြစ်ပါတယ်။တခြားနိုင်ငံတွေမှာရွှေ့ပြောင်းထုတ်လုပ်မဲ့အစီအစဉ်တွေအခုချိန်မှာစတင်နေပြီဖြစ်ပြီးဒီလိုလုပ်ဆောင်မှုကြောင့် Apple အတွက်အများဆုံးရမှုကိုထိခိုက်နိုင်တယ်လို့တစ်ဖက်မှာလည်းတရုတ်အလုပ်သမားအများအပြားအလုပ်ပြုတ်မှုနဲ့ရင်ဆိုင်ရနိုင်တယ်လို့လေ့လာသူတွေကပြောဆိုကြပါတယ်။အရင်ကလည်းအလားတူတရုတ်နိုင်ငံအခြေစိုက်နည်းပညာနဲ့သက်ဆိုင်တဲ့ ကုန်ထုတ်လုပ်တဲ့ကုမ္ပဏီတွေတခြားနိုင်ငံတွေကိုရှေ့ပြောင်းကြတဲ့တာကရှိခဲ့ဘူးပြီးကမ္ဘာစီးပွားအင်အားအကြီးဆုံးနိုင်ငံအကြားကုန်သွယ်ရေးစစ်ပွဲဆက်ဖြစ်နေမယ်ဆိုရင်ဒီလမ်းကြောင်းကပြောင်းသွားမှာမဟုတ်ဘူးလို့ဆိုပါတယ်ဖုန်းကုမ္ပဏီတွေရဲ့ဆိုင်ရင်လွန်ခဲ့တဲ့နှစ်အတွင်းတရုတ်နိုင်ငံအခြေစိုက်ထိုင်ဝမ်ကုမ္ပဏီတွေရဲ့ကွန်ပျူတာနဲ့တခြားနည်းပညာပိုင်းဆိုင်ရာကွန်ပျူစီထုတ်လုပ်မှုတွေတရုတ်နိုင်ငံပြင်ပကိုပြောင်းရွှေ့ကုန်ကြတယ်လို့သုတေသီတွေကသုံးသပ်ပြောဆိုကြပါတယ်တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးဆိုင်ရာသဘောထားကွဲပြားမှုတွေဖြစ်ပေါ်နေတာကြောင့်တရုတ်နိုင်ငံမှာထုတ်လုပ်ပြီးအမေရိကန်ကိုတင်သွင်းကြမဲ့ Apple လိုနည်းပညာပိုင်းဆိုင်ရာကုမ္ပဏီတွေအနေနဲ့အခွန်အစမတန်ပေးရမယ့်အဖြစ်မျိုးနဲ့ရင်ဆိုင်နေရတာဖြစ်ပါတယ
် Saudi Arabia နိုင်ငံတောင်ပိုင်းလေးစိတ်တစ်ခုကိုရေမင်းဟူတီတပုံတွေတက်ခဲ့တဲ့အတွက်အရသာတူတေဆုံးပြီး9ရောက်တိုင်ရရှိသွားတယ်လို့ Saudi ဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့ကတင်းနေကနေနေကပြောပါတယ်တိုက်ခတ်မှုကြောင့် Apple လေးစိတ်ကာယနာယာနေရာကိုထိမှန်ခဲ့တာဖြစ်ပြီးဒုံးကျည်နဲ့တမမဟုတ် drone ဆင်နဲ့တိုက်ခတ်ခဲ့သလားဆိုတာအသေးစိတ်ကိုတော့ထုတ်ပေါ်ပြောကြားခြင်းမရှိပါဘူးပြီးခဲ့တဲ့သတင်းပတ်အတွင်းကလည်း Apple မျိုးကိုဟူတီတပုံတွေရဲ့ဒုံးကျည်နဲ့တိုက်ခတ်မှုကြောင့်လူ26ဦးတိုင်ရရခဲ့ပါတယ်လူခွေရေးစောင့်ကြည့်လေးလိုက်အဖွဲ့ကဒီတိုက်ခိုက်မှုကိုစစ်ရာဇဝဲမှုအဖြစ်သတ်မှတ်နိုင်တယ်လို့ပြစ်တင်ပြောဆိုခဲ့သလို Saudi ကလည်းဒီပေါ်ပြင်းထန်တဲ့အရေးယူမှုတွေပြုလုပ်သွားမယ်လို့ကတိပြုခဲ့ပါတယ်။ Iran ကြောတော့နောက်ကန်ပေးတာတဲ့ Houthi တပုံတွေကိုမြို့တော်ဆာနာကနေတိုက်ထုတ်ဖို့ရီမင်အစိုးရကို Saudi ညွန်ပေါင်းအဖွဲ့ကအကူအညီပေးနေတာဖြစ်ပါတယ်။ Britain, Saudi Arabia, Arab စာဘောပြနိုင်ငံ UAE နဲ့ American လေးနိုင်ငံအဖွဲ့တနင်္ဂနွေနေ့ကထုတ်ပြန်တဲ့ကြေညာစာရမှာတော့ Houthi တပုံတွေလေးစိတ်ကိုတိုက်ခိုက်တဲ့ပေါ်ဖြစ်တင်ဝေဖန်ထားပြီးအီရန်ကယီမင်နဲ့အရှေ့အလယ်ပိုင်းမှာတည်ငြိမ်မှုပြပြအောင်လုပ်နေတဲ့လုပ်ရည်ဖြစ်ဖော်ပြထားပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလအတွင်းဆွေးနွေးပွဲတွေအရလက်နက်ကိုက်တပ်ဖွဲ့တွေကိုယီမင်တောင်ပိုင်းအဓိကစိတ်ကမ်းမြို့တွေကနေရုတ်သိမ်းပေးဖို့ဟူတီတပုံနဲ့ညွန်ပေါင်းအဖွဲ့တွေအကြသဘောတူထားခဲ့ပေမဲ့ဟူတီတပုံတွေလုံးဝထွက်ခွာသွားပြီလို့ကုလသမဂ္ဂကအတည်ပြုမှသာ sorry ကတိုက်ရိုက်သုံးမယ်လို့ပြောပါတယ်ခင်ဗျာ။
အန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 1068 9လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်အမေရိကန်တန်ကတနင်္လာနေ့ညနေပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာရိုဟင်ဂျာဒုက္ခသည်တွေနေရာပြန်နိုင်ရေးအတွက်ပဋိပက္ခဖြစ်ပွားနေတဲ့ရခိုင်ပြည်နယ်ရဲ့လုံခြုံရေးကိုမြန်မာအစိုးရကအာမခံဖို့ထိုင်းနိုင်ငံဘန်ကောက်မြို့မှာကျင်းပတဲ့34ကြိမ်မြောက်အာဆီယံထိပ်သီးဆွေးနွေးပွဲအတွင်းအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကတိုက်တွန်းလိုက်တဲ့အကြောင်းဂျကာတာပို့စတင်းစာမှာရေးသားထားပါတယ်ဒုက္ခသည်တွေနေရာပြန်ပို့ရေးအောင်မြင်အောင်လုပ်ဆောင်မှုအတွက်ရခိုင်ပြည်နယ်အတွင်းလုံခြုံရေးဟာအရေးကြီးတဲ့အကြောင်းနဲ့အားလုံးကစိုးရင်ပြင်မဲ့အခြေအနေဟာတိုးတက်မှုမရှိတဲ့အကြောင်းသမ္မတဝီဒိုဒိုယုံကတနင်္ဂနွေနေ့ကထုတ်ပြန်တဲ့ကြေညာချက်ကိုကိုးကားပြီးသတင်းမှာဖော်ပြထားပါတယ်။အာဆီယံထိပ်သီးဆွေးနွေးပွဲကာလအတွင်းနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ဟာအင်ဒိုနီးရှားသမ္မတဂျီကိုဝီဒိုဒိုအပြင်ဒေသရင်းကခေါင်းဆောင်တွေအပါအဝင်အာရှဘုံပြိုးဘဏ်ဥက္ကဋ္ဌတို့နဲ့လည်းတီးခြားစီတွေ့ဆုံခဲ့ပါတယ်။မြန်မာအစိုးရအနေနဲ့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပေမဲ့ဒုက္ခသည်တွေပြန်လည်ပို့ဆောင်ရေးမှာပူးပေါင်းဆောင်ရွက်ဖို့ကတိပေးထားသလိုအင်းနီးချင်းဘင်္ဂလားဒေ့ရှ်နဲ့နားလည်မှုသဘောတူစာချုပ်လက်မှတ်ရေးထိုးထားပါတယ်။ဒုက္ခသည်တွေကိုဘေးကင်းလုံခြုံပြီးဂုဏ်သိက္ခာနဲ့အညီပြန်လာနိုင်ရေးမြန်မာဘက်ကကြိုးပမ်းမှုတွေကိုကြိုးဆိုတဲ့အကြောင်းတင်းနှင်းတွင်ကထုတ်ပြန်တဲ့အာဆီယံခေါင်းဆောင်တွေရဲ့ကြေညာချက်မှာဖော်ပြခဲ့ပါတယ်။လူ့ခွင့်ရေးအဖွဲ့တွေကတော့ဒီကြေညာချက်ဟာဒုက္ခသည်တွေရဲ့ပဂရိအခြေအနေကိုမျက်ကွယ်ပြုတယ်ဆိုပြီးဝေဖန်ပြောဆိုကြပါတယ်။အာဆီယံထိပ်သီးဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကတော့မနေ့တင်းနှင်းတွင်နောက်ပိုင်းကနေပြည်တော်ကိုပြန်လည်ရောက်ရှိသွားပြီးဖြစ်ပါတယ်။
လာမယ့် 2020 အတွက်တွေ့ရွေးကောက်ပွဲမှာမြန်မာနိုင်ငံအတွင်းတိုက်ပွဲဖြစ်ပွားနေတဲ့ဒေသကပြည်သူတွေစစ်ပေးဆောင်ပြည်သူတွေနဲ့ရွှေ့ပြောင်းလူသားတွေအပါအဝင်မဲပေးနိုင်သူအလုံးမဲပေးနိုင်ဖို့မဲစီရင်ရှင်စီရင်ကောက်ယူမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြောပါရယ်ကော်မရှင်အနေနဲ့မဲဆန္ဒရှင်စီရင်မူကြမ်းတစ်ခုကောက်ယူပြုစုဖို့ပြင်ဆင်ဆောင်ရွက်နေရမှာအရင်ဦးဆုံးအမှန်တကယ်နေထိုင်တဲ့လူ့ရေးစီရင်ကိုလာဝါကနဲ့ထွေးအုပ်တို့ရဲ့အကူအညီနဲ့ကောက်မယ်လို့ကော်မရှင်ကပြောပါရယ်လူ့ရေးစီရင်ကောက်ယူအပြည့်မကြာခင်မှာမဲဆန္ဒရှင်စီရင်မူကြမ်းတစ်ခုကိုကောက်ယူသွားမှာဖြစ်ကြောင်းအဲ့ဒီမဲစီရင်မူကြမ်းကိုသက်ဆိုင်ရာဒေသခံအခြေစိုက်ပါတီတွေကို CD တပ်ပြားတွေနဲ့ဖြန့်ဝေမှာဖြစ်ကြောင်းနဲ့ဒီစီမံချက်ဟာနိုင်ငံတွင်းကမဲပေးခွင့်ရှိသူတိုင်းမဲပေးနိုင်ရေးအတွက်ဆောင်ရွက်တာဖြစ်တယ်လို့လည်းပြောပါရယ်ဆောင်လာကုံမှာစတင်မဲ့ဒီစီမံချက်ဟာ3လကြာကြာမှဖြစ်ပြီးအရင်ရွေးကောက်ပွဲတွေမှာမဲဆန္ဒရှင်စီရင်အငြင်းပွားမှုတွေတွေ့ကြုံခဲ့ရလို့အခုလိုစီမံချက်ချဆောင်ရွက်တာပါဒီစီမံချက်ကနေပြည့်ပြည့်စုံတဲ့မဲစီရင်တစ်ခုထွက်လာဖို့ကော်မရှင်ကယုံကြည်နေပါတယ
်ကိုပိုင်အုပ်ချုပ်ခွင့်ရဟောင်ကောင်ကျွန်းမှာဆန္ဒပြပွဲတွေဇက်တိုက် ဆက်လက်ဖြစ်ပေါ်နေတာကြောင့်ရာဇဝပြစ်မှုနဲ့တန်တရားရှိသူတွေတရုတ်ပြည်မှာကြီးမှာအမှုရင်ဆိုင်မှုလွဲပြောင်းပေးမယ်ဥပဒေမူကြမ်းနဲ့ပတ်သက်ပြီးတည်တည်ချာချာတုံ့တက်ဖို့ကလသမဂလူ့အခွင့်အရေးကော်မရှင်နာမင်းကြီးမစ်ရှဲဘတ်ချလက်ကဟောင်ကောင်အာဏာပိုင်တွေကိုဒီကနေ့တိုက်တွန်းလိုက်ပါတယ်။ဟောင်ကောင်ကျွန်းကိစ္စအပြင်တရုတ်နိုင်ငံရှင်ချမ်းပြည်နယ်နဲ့တရုတ်နိုင်ငံအနောက်ဖက်ပိုင်းဒေသတွေကိုအကန့်အသတ်မရှိတွားရောက်ခွင့်ပြုရေးကိစ္စတွေကိုတရုတ်အစိုးရနဲ့ဆက်လက်ဆွေးနွေးနေကြောင်းလဲဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာစတင်တဲ့လူ့အခွင့်အရေးကောင်စီရဲ့သတင်းသုံးပတ်ကြာညီလာခံမှာမစ္စဘရှလက်ကပြောပါတယ်ရှင်ကျန်းဒေသမှာဝိကာနဲ့မွတ်စလင်တပ်တန်းလောက်ထင်းထင်းခံထားရကြောင်းလဲအရင်ကလူ့အခွင့်အရေးတကြွလှုပ်ရှားသူလည်းဖြစ်ခဲ့ဘူးတဲ့လူ့အခွင့်အရေးကော်မရှင်နာမင်းကြီးဘရှလက်ကပြောပါတယ်အစွန်းရောက်အယူဝါဒတွေကိုဖယ်ရှားပြီးအတတ်ပညာသစ်တွေတင်ကြားပေးမယ်ဆိုတဲ့ခေါင်းစဉ်အောက်မှာလူတပ်တန်းနေပါလောက်ကိုရှင်ကျန်းဒေသမှာစကန်သွင်းထင်းထင်းထားတဲ့တရုတ်စိုးရရဲ့လောက်ရက်အပေါ်နိုင်ငံတကာကပြစ်တင်ဝေဖန်နေတာပါတရုတ်ပြည်မကြီးမှာကွန်မြူနစ်ပါတီထိန်းချုပ်မှုအောက်ရာဇဝတ်ပြစ်မှုနဲ့တန်တရားရှိသူတွေအမှုရင်ဆိုင်ကြရမယ်ဥပဒေမူကြမ်းကိုတန်းနဲ့ချီတဲ့ဟောင်ကောင်ပြည်သူတွေဒီလဇွန်လအတွင်းကန့်ကွက်ဆန္ဒပြခဲ့ကြတာပါဒီကိစ္စမှာလည်းဒီကနေ့မှာလည်းဟောင်ကောင်မှာဆန္ဒပြသူ100လောက်စုဝေးဆန္ဒပြကြဆဲဖြစ်ပါတယ်ခင်ဗျာ
ဆီးရီးယားနဲ့အီရန်နိုင်ငံအတွင်းဖမ်းဆီးထိန်းသိမ်းခဲ့ရမိခဲ့တဲ့နိုင်ငံသားတွေပါဝင်တဲ့ Islamic State IS အဖွဲ့ဝင်တွေနဲ့သူတို့ရဲ့မိသားစုဝင်လူစုစုပေါင်း 95,000 ကိုမျှတတဲ့တရားစီရင်ချက်ချရင်ချမချရင်ပြန်လည်လွတ်ပေးတင်ကြအောင်ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမှာအမင်းကြီး Michel Bachelet ကဒီနေ့တင်လာနေမှာပြောလိုက်ပါတယ်နိုင်ငံတွေအနေနဲ့မိမိတို့ရဲ့နိုင်ငံသားတွေတဲ့တာဝန်ယူဖို့လိုကြောင်းနဲ့ IS အဖွဲ့ဝင်တွေရဲ့ဒုက္ခကြုံတွေ့နေရတဲ့သားသမီးတွေကိုနိုင်ငံမဲ့ဖြစ်တာကြောင့်ဆိုပြီးမိနစ်နာစီတင်ကြောင်းသူကဂျနီဗာမြို့မှာသုံးပတ်ကြာကျင်းပမယ်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီအစည်းအဝေးဖွင့်မှာမှာအခုလိုပြောခဲ့တာဖြစ်ပါတယ
်ကုဇောင်းလိုက်နဲ့ကိုရင်းမင်းထွန်းတို့ကတဲ့နေ့ကိုကြင်ရပေးခဲ့ကြတာပါအခုဆက်ပြီးတော့တင်ဆောင်မာတွေကိုတင်ဆက်ပြီးတော့ပါမယ်အရင်ဆုံးတော့အီရန်ကိုအမေရိကန်ကတံခတ်ရေးယူမှုတွေဒီကနေ့အစောဆုံးထားပြီးတော့ချမှတ်သွားမယ်ဆိုတဲ့သတင်းကိုတင်ဆက်ပေးကြပါလိမ့်အမေရိကန်ထောက်လိုက်ရေးအဝေးထင်ဒရုန်းယာဉ်ကိုအီရန်ကပစ်ချခဲ့ပြီးတဲ့နောက်အီရန်ပေါ်နောက်ထပ်တံခတ်ရေးယူမှုတွေကိုဒီကနေ့တင်းလာနေအစောဆုံးထားပြီးတော့ချမှတ်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောဆိုထားပါတယ်။လက်ရှိချမှတ်ထားတဲ့တံခတ်ပိတ်ဆို့မှုတွေကအီရန်နိုင်ငံအတွက်အထင်အရှားနေလို့လည်းသမ္မတထရမ့်ရဲ့အမျိုးသားလုံခြုံရေးအကြံပေးကပြောပါတယ်။အီရန်ဘက်ကတော့အမေရိကန်ဟာစီးပွားရေးဆိုင်ရာအနိုင်ကျင့်ဗိုလ်ကြားတဲ့မူဝါဒကိုကျင့်သုံးနေတယ်ဆိုပြီးတော့ဆွဆွဲထားပါတယ်။ပြည်စုံကိုတော့မဆုမြင့်မောင်ကပြပြပေးပါလိမ့်မယ်။
အမေရိကန်ပြည်ထောင်စုနဲ့အီရန်နိုင်ငံကြားတင်းမာမှုအရှိန်မြင့်နေချိန်မှာအီရန်ပေါ်အမေရိကန်ကနောက်ထပ်တံခတ်အရေးယူမှုတွေကိုဒီကနေ့ချမှတ်ဖို့ရှိနေပါတယ်။အီရန်လေကြောင်းပိုင်နက်ထဲဝင်ရောက်လာတယ်လို့ဆိုရဲအမေရိကန်ထောက်လှမ်းရေးအဝေးထိန်ဒရုန်းယာဉ်ကိုပစ်ချခဲ့လို့အီရန်အပေါ်စီးရဲအရတုံ့ပြန်ဖို့သမ္မတဒေါ်နယ်ထရမ့်ကပထမဆုံးဖြတ်ခဲ့ပေမဲ့စစ်စင်ကန်ဒီအချိန်မှစိတ်ပြောင်းသွားခဲ့တယ်လို့ပြောပါတယ်။ဒါပေမဲ့အီရန်အပေါ်ဒီကနေ့တင်းနှင်းလာနေအစောဆုံးထားပြီးတော့အရေးယူတံခတ်မှုတွေချမှတ်မယ်လို့သမ္မတထရမ့်ကပြောကြားခဲ့ပါတယ်။အီရန်နဲ့ကမ္ဘာအင်အားကြီး6နိုင်ငံကြား2015ခုနှစ်ကရရှိထားတဲ့အီရန်နျူကလ িয়ার အရေးသဘောတူညီချက်ကနေအမေရိကန်နှုတ်ထွက်ခဲ့ပြီးအီရန်ပေါ်အမေရိကန်ကတံခါးမှုတွေပြန်လည်ချမှတ်နေတာပါ။အီရန်ပေါ်စစ်စင်မဲ့ဆုံးဖြတ်ချက်ကိုသမ္မတထရမ့်ကပြင်ဆင်ခဲ့တဲ့အပေါ်ပြောညံ့မှုလို့အမှတ်မမားသင့်ဘူးလို့အင်ဂျီရောရဲ့အမျိုးသားလုံခြုံရေးအကြံပေးဂျွန်ဘိုလ်ဒန်ကအစ္စရေးနိုင်ငံရောက်နေစဉ်မှာပြောကြားပါတယ
်။ As President Trump said on Friday, our military is rebuilt, new and ready to go.By far the best in the world. Sanctions are biting.
တောင်ကြနေတော့ကသမ္မတထရမ့်ပြောခဲ့သလိုပါပဲ။ American စစ်တပ်ဟာပြန်လည်တည်ဆောက်ထားတဲ့ခေတ်မီစစ်တပ်ဖြစ်ပြီးအချိန်မရွေးတိုက်နိုင်ပါတယ်။အခုချိန်ဒီကမ္ဘာပေါ်မှာအကောင်းဆုံးစစ်တပ်လည်းဖြစ်ပါတယ်။တန်ခါပေးဆုံးမှုတွေကြောင့်အီရန်အထည်နာနေပါပြီ။နောက်ထပ်တန်ခါမှုတွေလုပ်ဖို့လည်းမင်းကြီးကထပ်ဖြေထားပါတယ်။အီရန်အနေနဲ့နျူကလ িয়ার လက်နက်ဘယ်တော့မှမပိုင်ဆိုင်စေရပါဘူး။ American ပေါ်နျူကလ িয়ার လက်နက်နဲ့တိုက်ခိုက်လို့ရမှာမဟုတ်သလိုကမ္ဘာကြီးအပေါ်လည်းတိုက်ခိုက်လို့ရမှာမဟုတ်ပါဘူး။
အီရန်ပေါ်နောက်ထပ်လုံးမဲ့အရေးယူတံခါးမှုတွေနဲ့ပတ်သက်လို့ဒီကနေ့တင်းနှင်းလာနေမှာလူသိရှင်ကြားကြေညာမှာဖြစ်တယ်လို့လည်းအင်မြူရောရဲ့အမျိုးသားလုံခြုံရေးအကြံပေးဂျွန်ဘိုလ်ဒန်ကအစ္စရေးနိုင်ငံမှာပြောကြားသွားခဲ့ပါတယ်။အီရန်နိုင်ငံစီးပွားရေးအတွက်အရေးပါတဲ့ရေနံဗန်လုပ်ငန်းနဲ့တမနီလုပ်ငန်းတွေအတွက်အဓိကပြတ်မှတ်ထားပြီးအမေရိကန်ကတံခါးမှုတွေပြန်လည်ချထားတဲ့အတွက်အီရန်ရဲ့စီးပွားရေးဟာအတော်လေးထိခိုက်နေတယ်လို့လေလာသူတွေကသုံးသပ်ကြပါတယ်။ဒါကြောင့်နောက်ထပ်ဘလို့အရေးယူမှုတွေထပ်လုပ်မလဲဆိုတာကိုစောင့်ကြည့်နေကြပါတယ်။အမေရိကန်ရဲ့ဗန်နာရေးဆိုင်ရာကန့်သက်ပိတ်ပင်မှုတွေကြောင့်အီရန်စီးပွားရေးထိခိုက်နေချိန်မှာသမ္မတထရမ့်အနေနဲ့အီရန်ဗဟိုဘဏ်အပေါ်နောက်ထပ်တံခတ်အရေးယူမှုတွေလှုပ်လာခဲ့ရင်လူသားချင်းစာနာတဲ့အနေနဲ့ခွင့်ပြုထားတဲ့ကုန်သွယ်ရေးကိုပါထိခိုက်နိုင်တဲ့ဆိုတဲ့စိုးရိမ်မှုတွေလည်းထွက်ပေါ်နေပါတယ်။ အမေရိကန်ရဲ့တန်ခါမှုတွေကြောင့်အရှေ့လေပိုင်းဒေသမှာတင်းမာနေတဲ့အခြေအနေတွေကိုရော့သွားအောင်လို့အီရန်ပေါ်နောက်ထပ်တန်ခါမှုတွေမလုပ်ဖို့နိုင်ငံတကာအသိုင်းအဝိုင်းကတားဆီးပေးပါလို့အီရန်တန်တမန်တယောက်ကလည်းဒီကနေ့တိုက်တွန်းခဲ့ပါတယ်။အမေရိကန်ဟာစီးပွားရေးအရအနိုင်ကျင့်ပိုကြတဲ့မူဝါဒကိုကျင့်သုံးနေတယ်လို့ဂျပန်နိုင်ငံဆိုင်ရာအီရန်သံအမတ်ကြီးမော်တဲဇာရာမနီမိုဗာဟက်ကတိုကျိုမြို့တော်မှာဒီကနေ့လုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။
متاسفانه امروز شاهد حضور نظامی امریکا در منطقه
شیل لوای دیتا ما امریکا တက်တွေရှိနေတဲ့အခြေအနေကိုရင်ဆိုင်နေရပါတယ်အမေရိကန်ရဲ့မူဝါဒတွေကအီရန်ပြည်သူတွေကိုပြစ်မှတ်ထားတဲ့စီးပွားရေးအရာအနိုင်ကျင့်ပိုကြတဲ့မူဝါဒဖြစ်ပါတယ်ပါရှန်ပင်လယ်ကိုယ်မှာလုံခြုံရေးအရာမတင်ငါစရာအခြေအနေတွေတမင်တကာဖျက်မှောက်လုပ်ရက်တွေလုပ်နေတဲ့မူဝါဒတွေဖြစ်ပါတယ်ဒီလုပ်ရက်တွေကိုရပ်ရပါမယ်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့တင်းမာမှုတွေကိုပြေလျော့သွားအောင်ခိုင်မာတဲ့ဆောင်ရွက်မှုတွေလုပ်ဖို့လိုအပ်ပါတယ်
အမေရိကန်ဘက်ကသဘောထားပျော်ပြောင်းသွားအောင်ဥရောပနိုင်ငံတွေကမလုပ်နိုင်ဘူးဆိုရင်အီရန်နျူကလ িয়ার သဘောတူညီမှုတွေကနေနှုတ်ထွက်မယ်လို့အီရန်ကချိန်ချောက်ထားပါတယ်။အမေရိကန်နဲ့အီရန်ကြားတင်းမာနေချိန်မှာအီရန်စစ်တပ်ရဲ့ rocket နဲ့ missile ဒုံးတွေပစ်လွတ်ရေးကိုထိန်းချုပ်တဲ့ကွန်ပျူတာစနစ်ကိုအမေရိကန်စစ်တပ်က cyber တိုက်ခိုက်မှုလုပ်ခဲ့ပါတယ်။ဒါဟာနိုင်ငံတကာဥပဒေကိုချိုးဖောက်တဲ့မှားယွင်းတဲ့လုပ်ရည်ကြီးဖြစ်တယ်လို့အီရန်နိုင်ငံသားရေးဌာနပြောခွင့်ရသူကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။အခုလိုအမေရိကန်ထောက်လှမ်းရေးဒရုန်းယာဉ်ကိုအီရန်ကပစ်ချခဲ့မှုနောက်ဆက်တွဲအခြေအနေတွေကိုအရှေ့အလယ်ပိုင်းကအမေရိကန်ရဲ့အဓိကမဟာမိတ်တွေနဲ့ဆွေးနွေးဖို့အတွက်အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကတော့ဒီကနေ့ဆာဒီအာရေဗျာနိုင်ငံမှာရောက်ရှိနေပါတယ်။ပြီးရင်တော့သူဟာအာရဗ်စော်ဘွားများပြည်ထောင်စု UAE ကိုခီးဆက်မှာဖြစ်ပါတယ်။
2019ခုနှစ်ပထမနှစ်ဝက်ဟာမကြာခင်ဂျပန်အတွင်းမှာပဲကုန်ဆုံးတော့မှာဖြစ်ပါတယ်။ဒီပထမနှစ်ဝက်အတွင်းတိုင်းပြည်မှာဖြစ်တည်ခဲ့တဲ့ဖြစ်ပျက်နေတဲ့နိုင်ငံရေးနဲ့တခြားအခြေအနေရရကိုကြည့်ပြီးလာမယ့်ဒုတိယနှစ်ဝက်အတွက်ဗီအိုရေးသောတာရှင်တွေဘယ်လိုများခန့်မှန်းမျှော်လင့်ကြပါသလဲ။အကောင်းဘက်နဲ့အဆိုးဘက်ဘယ်ဘက်ကိုပိုအလေးတာတဲ့ခန့်မှန်းမျှော်လင့်ချက်မျိုးရှိကြပါသလဲ။အခုလာမယ့်အင်္ဂါညဒိုင်းလီလိုင်းအစီအစဉ်မှာဆွေးနွေးပြလဲကြရအောင်ပါ။ဒီအစီအစဉ်မှာဒိုင်းအပေါ်ဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညမီပို့ထားပေးပါ။ဒါရိုက်မပါဝင်နိုင်ရင်လည်းကိုယ်ဆွေးနွေးကြတာကိုလူရင်းတူရှင်ရေးသားပြောဆိုပြီးစာသားဒါမှမဟုတ်အသံဖိုင်နဲ့ကြိုပို့ထားလို့ရပါတယ်။ VO ရဲ့ Facebook စာမျက်နှာပေါ်ကဒီအစီအစဉ်အသိပေးကြညာချက်အောက်မှာလည်းမှတ်ချက်ပေးဆွေးနွေးလို့ရပါတယ်။တင်တော်တဲ့ဆွေးနွေးချက်တွေကိုအစီအစဉ်ထဲမှာထည့်သွင်းဖော်ပြပေးသွားမှာပါ။ VO ရဲ့ဖုန်းနံပါတ်က1239233999လေး၊ email လေးစာက burmese@voanews.com နဲ့ Facebook ကတော့ VO Burmese News ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ။
သောတာရှင်အနေနဲ့အင်္ဂါနေ့ည9:00အစီအစဉ်မတိုင်ခင်အချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့လည်းထပ်မံဖိတ်ခေါ်လိုက်ပါတယ်။ခုတစ်ခါမှတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုတင်ဆက်ပေးပါမယ်။ရခိုင်လက်နက်ကိုင်အဖွဲ့ A ရဲ့အဖွဲ့ဝင်2ယောက်ကိုဖမ်းမိပြီးတော့စစ်ဆေးနေတယ်လို့တပ်မတော်ကတင်းကြီးနေတဲ့ကသတင်းထုတ်ပြန်ထားပါတယ်။ A အဖွဲ့ကတော့သူတို့အဖွဲ့ဝင်တွေအဖမ်းခံရတာမရှိဘူးလို့ညင်းဆိုထားတယ်လို့အခုဖမ်းဆီးခံထားရသူတယောက်ရဲ့ဖခင်ကလည်းသူ့သားဖြစ်သူဟာ A အဖွဲ့ဝင်မဟုတ်ဘူးလို့ VOA ကိုပြောပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာနှစ်ဖက်တိုက်ပွဲတွေဆက်ဖြစ်နေချိန်မှာပဲဖမ်းဆီးခံရတာဆက်ရှိနေပါတယ်ပြည်စုံကတော့ထိုင်းချေဆိုင် view မြန်မာသတင်းတော့နိုင်ကိုင်းကသတင်းပေးပို့ထားပါတယ
်မြောက်ဦးမြို့နယ်တွင် AA ရခိုင်လက်နက်ကိုင်အဖွဲ့ကလို့ယူဆရတဲ့မတင်ကားသူနှူးကိုစွန်လ22ရက်နေ့မှာထပ်မံဖမ်းဆီးရမိတယ်လို့တပ်မတော်သတင်းမှပြန်ကြားရေးတွင်းရင်မူဘုံမှုချုပ်စွန်မင်းတွန်းက VA ကိုပြောပါတယ
်ရှေ့ပိုင်းမှာကျွန်တော်10နာရီလောက်တုန်းကအောက်တော့ပြင်းတဲ့လက်ကရွာမှာလမ်းလုံးကြီးဖောင်ရွက်နေတဲ့ဖွဲ့ရှိတယ်ကျွန်တော်တက်တာပြန်လို့စစ်ပြေကာလမှာပါပဲအဲ့ဒီအဖွဲ့ကိုအရာနေပေါ်ကြပဲမူမိုင်းနှလုံးဆွဲပြီးတက်ခင်ရရှိတယ်ဒီဘက်ကတော့အရာရှိသူကမရှိဘူးမိုင်းကိုဒီမှာကျွန်တော်ဆိုင်ကျယ်နဲ့ပြီးလာတဲ့လူမျိုးရောက်သူတွေ့ရတယ်အဲ့ဒီအရာကိုကျွန်တော်ကြက်တက်ပြီးစစ်ပြေတော့အဲ့မှာသူတို့တရားနေပြီးတော့စက်ကြီးကြောက်ထားတဲ့အောက်ပြီးလာရှိတယ်ကျွန်တော်ကအင်းကိန်းစစ်ကြီးနဲ့ပါပ
ါဖန်စီရမိတ်သူနှူးကိုစစ်စေးရမှာကြည့်ရတွေကနေစက်ကြီးကြောက်ခံထားတဲ့မှတ်တမ်းစာအုပ်တအုပ်အေးဖွဲ့တဲ့ဗီဒီယိုကောပြောနေစဉ်ရိုက်ကူးထားတဲ့စကရင်ရှော့မှတ်တမ်းဓာတ်ပုံပါရှိတဲ့ဖုန်းစလုံးနဲ့သူဖန်စီရမိခဲ့တယ်လို့မနေ့ကရက်စွဲနဲ့တမတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်။အဆိုပါဖန်စီရမိသူလူနဲ့ဇွန်လ20ရက်နေ့ကမြောက်ဦးမြို့နယ်ပေါက်တော့ပြင်ကြေးရွာကဖန်စီရမိသူ10ဦးစုစုပေါင်း10ဦးကိုကြောက်တော်မြို့နယ်မြို့မရဲစခန်းကိုလွှဲပြောင်းပြီးလူအပ်တဲ့စစ်ဆေးမေးမြန်းမှုတွေဆောင်ရွက်နေတယ်လို့ဖော်ပြထားပါတယ်။အဖမ်းခံထားရတဲ့လူငယ်တဦးဟာအေးဖွဲ့ဝင်မဟုတ်ပဲမြောက်ဦးမြို့နယ်တင်းသိမ်ကရွာသားတွေဖြစ်တယ်လို့အဖမ်းခံရတဲ့သူတွေထဲကမြို့မင်းဆွေခေါ်ညီထွေးရဲ့ဘက်ကင်ဖြစ်သူဦးမောင်တိန်လှကပြောပါတယ်
။ဘ
တော့ကျွန်တော်ရောက်ပါကစံစားကဆန်းရစစ်တေမျိုးကိုပြင်တဲ့ပိုက်ဆံတွေကိုဗန်တွေကအဆင်မပြေလို့ပုဂ္ဂလိကငွေစုနဲ့လုပ်တယ်။ဝင်နေတဲ့ပိုက်ဆံကိုထုတ်ဖို့ခိုင်းလိုက်တယ်ပေါ့။ကျွန်တော်ပါအလေးကောင်လေးကိုပူတော့တဲ့အခါမှာကြည့်ရောကသူ့တေရှင်းသူလည်းအဖော်တယောက်ခေါ်တော့တာပေါ့။ကောင်လေးရောက်ကိုဟိုစစ်တေကဆန်းပြီးတော့ဖန်လာတဲ့စစ်ကြောင်ကပို့ဖို့ဆိုကမပေးဘူးပေါ့နော်။ဒီလိုပါလားခလေးပဲအစီအစဉ်နဲ့ကဟိုမှာပြေးတာလေမုံနဲ့မိုက်ဆောင်လေဆိုတော့ဒီလိုပညာရှင်ဆင်မဟုတ်ဘူးအဲ့လိုဆက်ကျက်ချက်တွေဖြစ်တာလေတရားပြချက်တာပေါ့
ဒီခိုင်လက်နက်ကန်အေဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံခိုင်ဒုက္ခကတော့သူတို့ရဲ့တပ်ဖွဲ့ဝင်တွေဖမ်းဆီးခံရတာမရှိဘူးလို့ပြောပါတယ
်အဲ့ဒီကမှကတော့အဲ့လိုဒီကျွန်တော်တို့ရဲ့အဖွဲ့ဝင်တွေဖမ်းမိတာတောင်မှမရှိဘူးလား
မနေ့ကမြောက်ဦးမြို့နယ်နဲ့ကြောက်တော်နယ်ဇက်မှာမြန်မာစစ်တပ်နဲ့အေအေဖွဲ့တို့ကြားတိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့တယ်လို့ခိုင်ဒုက္ခကဆက်ပြောပါတယ
်။ရန်ကုန်မြို့ကျောင်းရဲနေမှာဒီမနေ့ရှိလာတဲ့ဆက်မှာအားပြားလောက်ရှိတဲ့ဒီဗလာစစ်တပ်ရဲ့စစ်ကြောင်းတွေဒီမြောက်ဦးမြို့နယ်ကြောက်ကြရရရဲ့ဒီအချင်းအဖွဲ့ဒါရာပေါင်းစေနာကတောင်းနာမှာခိုင်တဲ့တော်ကမလို့ရနေပြီးတော့ဒါကတော့ကိုကိုကအဲဒီမှာရန်သူတွေကမစေဒီကြောက်ဆုံးပြီးတော့ဒါရာရတဲ့သူတွေလည်းရှိတယ်ဗျ။နောက်ပြီးရန်သူတွေကနေပြီးတော့လည်းလည်းအစ်ကိုနဲ့ပြည်သူတွေလည်းတောက်ချောက်ပြနေပါဦး။နောက်တစ်နေရာကတော့ဒီမင်းသားမျိုးမြင့်ချွေးတင်ရွာရဲ့အရှိတ6ကီလိုမီတာလောက်အကွာတောင်တန်းမှာဒီအရင်ကတိတိမသိနေကြဖြစ်ခဲ့တဲ့တောင်တန်းလေနော်။အဲ့ဒီတောင်တန်းမှာဆက်ပြီးတော့ဒီမက္ကစ်ကတည်းကထိုးပစ်ချင်လာတဲ့ကြောင်မျိုးတွေအဲ့ဒီကျင်းနေတာမှာဖြစ်ပေါ်ခဲ့တာ
။ကျောက်တော်မြတ်ဦးနေစာပဲတိုက်ပွဲနဲ့ပတ်သက်ပြီးတော့တပ်မတော်တရင်မှပြန်ကြားရေးတွင်းမှုဘုံမှုချုပ်စွန်မင်းတို့ကခုလိုပြောပါတယ်။
မင်းကတော့ကျွန်တော်တို့ပြန်ပြောင်းနဲ့ကြောက်တော့ကြပါမင်းမူကြောင်ရဲ့မြောက်ဖက်မှာတော့ကျွန်တော်နှစ်ဖက်ဖြစ်ပြမှုရှိတယ်။တိုက်ပွဲချင်းကတော့နှစ်နာရီလောက်ကြီးတော့ဖြစ်ခဲ့တဲ့တော့ရှိပါတယ်။ဒီတိုက်မှုချင်းကြီးကတော့ကျွန်တော်တို့ဘက်ကတော့မရှိဘူး။ဟိုဘက်ကတော့ကျွန်တော်တို့ပနတ်နဲ့ရလိုက်တာတော့ရှိပါတယ်
။ဒီနှစ်ဆန်းပိုင်းကနေဇွန်လအထိမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေဖွဲ့တို့ကြားတိုက်ပွဲကြီးငွေရေအတွက်900ကျော်ဖြစ်ပွားခဲ့ပြီးထိခိုက်ကြဆုံးတဲ့ရေသွက်နဲ့ပတ်သက်ရင်နှစ်ဖက်ပြောတာတွေဟာအမြဲလိုလိုကွဲလှက်တာတွေရှိနေပါတယ်။တိုက်ပွဲဖြစ်ပွားရာဒေသကရွာသားတွေစစ်ဘေးလွတ်ရာတိမ်းရှောင်နေရတာကလည်းအခုဆိုရင်ဥယျာဉ်4,000-6,000ကျော်ရှိနေပြီလို့စစ်ချောင်းအကူအညီပေးဖွဲ့တွေကပြောပါတယ်ခင်ဗျာ
။နိုင်ငံရင်တင်ပြပို့ထားတာဖြစ်ပါတယ်။တစ်စစ်ထဲမှာပဲဒီရခိုင်မြောက်ပိုင်းမှာအင်တာနက်ဖြတ်တောက်ထားတာတွေအမြန်ပြန်ရဖို့တောင်းဆိုနေတဲ့တင်ကိုတင်ဆက်ပေးကြပါမယ်။ရခိုင်ပြည်နယ်မြောက်ပိုင်းမြို့နယ်ရှင်းမြို့နယ်မှာအင်တာနက်ဖြတ်တောက်ထားတာကိုရက်ဆိုင်ပြီးတော့အမြန်ဆုံးပြန်သုံးခွင့်ပေးဖို့ပြည်နယ်အစိုးရကလည်းတစ်ဆင့်ပြည်ထောင်စုအစိုးရကိုတိုက်တွန်းတဲ့အကြောင်းအရေးကြီးအစိုးကိုရခိုင်ပြည်နယ်လွှတ်တော်မှဒီကနေ့တင်သွင်းလိုက်ပါတယ်။ရခိုင်ပြည်နယ်အတွင်းမှာတရင်မှောင်ချတာမယ်ဆိုရင်လူခွင့်ချိုးပေါက်မှုတွေပိုးပြီးတော့ဆိုးလာနိုင်တဲ့အတွက်အခုလိုအရေးကြီးအစိုးတင်သွင်းရတာလို့အစိုးတင်သွင်းသူမင်းပြမျိုးနဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ကပြောပါတယ်။ပြည်စုံကိုတော့ VOA မြန်မာပိုင်းသတင်းတော်ကုမိုးစောကတင်ပြပို့ထားပါတယ်။
ဟုတ်ကဲ့တိုက်ပွဲဖြစ်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကမြို့နယ်ရှိမြို့နယ်နဲ့ချင်းပြည်နယ်ကပလဝမြို့နယ်တွေမှာနေမြေအေးချမ်းရေးတရားဥပဒေစိုးမိုးရေးနဲ့အများပြည်သူအကျိုးကိုထိခိုက်စေတဲ့အတွက်ဆိုပြီးဒီလ22ရက်နေ့ကအင်တာနက်လိုင်းတွေကိုအစိုးရရဲ့ညွှန်ကြားချက်နဲ့ပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနကယာယီဖြတ်တောက်ထားတာပါဒီလိုဖြတ်တောက်ထားတာကိုအ мян ဆုံးပြန်ဖွင့်ပေးရေးအတွက်ရခိုင်ပြည်နယ်လွှတ်တော်မှဒီကနေ့ရေးကြီးအစိုးတင်သွင်းခဲ့ပါတယ်ဒီအရေးကြီးအစိုးတင်သွင်းရတဲ့အဓိကစိုးရိမ်ချက်ကိုအစိုးတင်သွင်းသူမင်းပြမျိုးနဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးလှသိန်းအောင်ကအခုလိုပြောပါတယ်
။ဖြစ်ဖြစ်နေတဲ့ဒေသတွေမှာမတရားညှပ်မှုတွေ၊လူခွင့်ရွှေဖောက်မှုတွေ၊အချက်ဖက်နှိမ့်ဆက်မှုတွေ၊ဟိုတန်တရားနဲ့ဖမ်းဆီးချောင်းတဲ့မှုတွေထပ်ပြီးဒီထက်မကဖြစ်လာမှာကိုကျွန်တော်တို့စိုးရိမ်တဲ့အတွက်ကြောင့်အချိန်မီကောက်ကွယ်ကူစားနိုင်အောင်အတွက်ကျွန်တော်တို့ကလွှတ်တော်ကနေပြီးတော့အစိုးတန်ပြီးတောင်းဆိုလိုက်ရတာဖြစ်ပါတယ်။တကယ်လို့များဒီကိစ္စကိုတရားမောင်းချလိုက်မယ်ဆိုရင်ဒီနေ့တော့ဖြစ်ဖြစ်နေတဲ့အခြေအနေတွေဟာဒီထက်မကစိုးရိမ်တာတွေကိုကျွန်တော်တို့ဘာတစ်ခုမှအချက်လဲရတော့မှမောက်တဲ့အတွက်ကြောင့်အစိုးရကိုဒီအင်တာနက်လိုင်းတွေကိုအမြန်ဆုံးပြန်ဖွင့်ပေးဖို့တော်တော်ညွှန်ချင်ပါတယ
်။အင်တာနက်လိုင်းတွေကိုဖြတ်တောက်ထားတဲ့အတွက် wave money လို့ငွေလွှဲစနစ်တွေရုံးလုပ်ငန်းတွေပြည်ပမှာတွားရောက်အလုပ်လုပ်ကင်သူတွေနဲ့မိသားစုဆက်သွယ်တဲ့ကိစ္စတွေမှာအခက်အခဲဖြစ်ရတာကြောင့်လို့လည်းပြောပါတယ်။ရေးကြီးအစိုးကိုလာမယ့်26ရက်နေ့လွှတ်တော်အစည်းအဝေးမှာဆက်လက်ဆွေးနွေးဖို့ရှိကြောင်းလည်းဦးလှသိန်းအောင်ကအခုလိုဆက်ပြောပါတယ်
။လွှတ်တော်ကဒီနေ့ကျွန်တော်တန်တဲ့အစိုးကိုဘူးပြည်တော်ကပြည်နယ်လွှတ်တော်ကိုစလေဦးထောင်အသွင်းကထောက်ခံပြီးတော့မနေ့ပြန်ဆွေးနွေးမယ့်သူအမည်စရင်ကိုတောင်းထားတယ်။တပတ်ချာမှာကျွန်တော်တို့26ရက်နေ့ပေါ့26ရက်နေ့မှာလွှတ်တော်မှာဆွေးနွေးပြီးတော့လွှတ်တော်ရဲ့စပေါ်တာကိုရောက်ယူမှာဖြစ်ပါတယ်။
လူခွင့်ရဲ့သတင်းအချက်လက်တွေရယူစုဆောင်းနေတဲ့ရခိုင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံးအတွင်ရေးမှုကိုစောစောထွန်းကတော့သူတွေ့ကြုံရတဲ့အခက်အခဲကိုအခုလိုပြောပါတယ်
။ကျွန်တော်တို့ကဒီစိပိဒုက္ခတွေရဲ့အရေးအတွေ့ရဲ့နောက်ပြီးတော့သူတို့လက်ရှိကျွန်တော်နေရာတွေအခက်အခဲတွေရဲ့သူတွေ့လို့ရှိတဲ့ကိုကျွန်တော်တို့ကဒီအထောက်ထားတစ်ခုအနေနဲ့တော့လကောင်းပေါ့နော်။နောက်မတဲ့တစ်ခုအနေနဲ့တော့လကောင်းကျွန်တော်တို့ကဒီတက်ဖို့မတဲ့တွေဗီဒီယိုမတဲ့တွေယူရတယ် ဒီအဲ့ဒါတွေကိုကျွန်တော်တို့ကဒီ internet ပို့သုံးပြီးတော့မှဒီတနည်းပြပိုးရှိတယ်လို့တာပေါ့နော်ဆိုတော့ဒါတွေကအခုတော့လို့မရတော့ဘူးပေါ့အဲ့တော့ဒီမိပြီးမှရှိတဲ့တည်င်းအရှင်တွေကိုဟိုခိုင်လုံတဲ့အနေနဲ့အထက်ကသိသိပြဖို့အတွက်ကမရတော့ဘူးပေါ့ကျွန်တော်တို့ဒီမှာလည်းအထူးခိုင်မှုတွေရှိတာပေါ့နော်
မောင်တော်မျိုးကစီးပွားရေးသမားတဦးကတော့ဗန်လုပ်ငန်းတွေမှာဖုန်းလိုင်းကတဆင့် Fast ကိုအသုံးပြုဆောင်ရွက်ရတာကြောင့်ကြံ့ကြာတာတွေရှိကြောင်းပြောပါတယ
်။ရင်းလို့ကအခုလိုနည်းနည်းနဲ့ဘာညာရှိလို့ရယူတော့သူကမင်တာပေါ့။အခုကဟိုဟာနဲ့ဖုန်းနဲ့ဆိုတော့တိတ်တော့မမြင်လို့ဘူးလေ။စိုးကူတွေနဲ့စိုးကူတွေနဲ့ Fashion ပုံစံလုပ်တာလည်းလုပ်ဘူး။ဒီလိုကဒီကလန်းလာလို့ဆိုတော့ဒီလိုနည်းနည်းလေးနဲ့ခက်ရှိတာပေါ့။
မောင်တော်မျိုးနဲ့ခရိုင်အုပ်ချုပ်ရေးမှုဦးစိုးအောင်ကတော့ရုံးလုပ်ငန်းတွေဆောင်ရွက်ရမှာလောလောဆယ်အခက်အခဲမရှိသေးကြောင်းပြောပါတယ
်။လက်ထက်မှာတော့ဘာမှအခက်အခဲမရှိပါဘူး။ဟိုကအနနာသုံးမရတာပဲရှိဘူး။ကျွန်တော်တို့ကတော့ရုံးပိုင်းဆိုင်ရာတော့ first phone နဲ့လုံးရတာပဲလေ
။အစိုးရကရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ကမြို့နယ်၉ခုမှာအင်တာနက်လိုင်းတွေယာယီပိတ်ပင်ထားတဲ့အပေါ် digital အခွင့်အရေးဆိုင်ရာလှုပ်ရှားနေတဲ့အဖွဲ့အစည်းတွေနဲ့ရက်ပက်အဖွဲ့အစည်းတွေကပြည်သူတွေကိုကြိုတင်အသိမပေးဘဲဒီလိုဖျက်တောက်တာဟာလူခွင့်ရေးချိုးဖောက်တာဖြစ်ပြီးမြန်မာနိုင်ငံကအင်တာနက်အသုံးပြုသူတန်ပေါင်းများစွာအတွက်စိုးရိမ်စရာဖြစ်ရကြောင်းဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်
ကမ္ဘာစောတင်ပေးပို့ထားတာဖြစ်ပါတယ်သတို့ရှင်များရှင်ကျမတို့ VOA မြန်မာပိုင်းစီစဉ်ရဲ့ Asia Set 7ကနေထုတ်လွှင့်ပေးနေကြနေ့စဉ် TV သတင်းလာစီစဉ်တွေကို Intel Set 17 INTEL SAT 17နဲ့ Mia Set 3 MEA SAT 3တို့ကနေဂျွန်လ3ရက်နေ့ကစပြီးတော့ပြောင်းလဲထုတ်လွှင့်ပေးနေပါပြီရှင်
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ
်။ Spotify VOA ကနေညနေခင်း Radio အစီအစဉ် PPG 9 9မှာထုတ်လွှင့်ပေးနေတဲ့ VOA မြန်မာပိုင်းရဲ့ရုပ်သံထုတ်လွှင့်ချက်တွေကိုတိုက်ရိုက်ထုတ်လွှင့်တဲ့ချိန်နဲ့တပြိုင်နက်VOA ရဲ့ internet ဆာမင်လာဖြစ်တဲ့ burmese.voanews.com မှာလည်းကြည့်ရှုနိုင်ပါလိမ့်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းကြီးချုပ်ကိုကိုစောဝင်းလိုင်ကကြီးညာပေးပါလိမ့်မယ
်။ American ပြည်ထောင်စုကအီရန်ပေါ်ပိတ်ဆို့အရေးယူမှုအသစ်ဒီကနေ့တင်းတင်းလာနေမှာထပ်မံချမှတ်ဖို့ပြင်ဆင်နေပါတယ်။ဒါဟာပြောင်းလဲလာနေတဲ့အီရန်အစိုးရရဲ့သဘောထားကိုပြင်ဆင်နိုင်အောင်လှုပ်ဆောင်တဲ့အနေနဲ့ဖိအားပေးမှုအသစ်တွေချမှတ်လာတာလည်းဖြစ်ပါတယ်။အရှေ့လပိုင်းဒေသတွေမှာမဟာမိတ်ဖွဲ့နိုင်ရေးအတွက်အမေရိကန်နိုင်ငံသားရဲ့ဝန်ကြီးမိုက်ပွန်ပေယိုဟာ UAE နဲ့အာရဗ်စပေါ်မြန်နိုင်ငံတွေကိုထွက်ခွာသွားပြီးဒီကနေ့မှာတော့ Saudi Arabian Salman, အရှေ့မင်းသား Mohammed bin Salman တို့နဲ့တွေ့ဆုံခဲ့ပါတယ်။တူရကီနိုင်ငံ Istanbul မြို့တော်ဝန်ရွက်ောက်ပွဲအငင်းပွားပွဲဟာတကြော့ပြန်ရွက်ောက်ပွဲမှာအတိုက်ခံဘက်ကဝင်ရောက်ရှင်ပြန်သူ Akram Imamoglu ပြတ်ပြတ်သားသားအနိုင်ရခဲ့ပါတယ်။ဒါဟာတူရကီနိုင်ငံရဲ့လက်ရှိသမ္မတရီဆက်တယက်အာဒဝမ်အတွက်အထင်အရှားတဲ့ဆုံးရှုံးမှုတစ်ခုလည်းဖြစ်ပါတယ်။သမ္မတအာဒဝမ်ဟာအစ္စတန်ဘူမြို့နယ်မြေကို25နှစ်ကြာအာဏာမြဲမြဲရယူထားကြတာလည်းဖြစ်ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေနေရာပြောင်းနိုင်ရေးအတွက်ပဋိပက္ခဖြစ်ပွားနေတဲ့ရခိုင်ပြည်နယ်ရဲ့လုံခြုံရေးကိုမြန်မာအစိုးရကအာမခံဖို့တနင်္ဂနွေဘာကောင်းမြို့မှာကျင်းပတဲ့34ကြိမ်မြောက်အာဆီယံထိပ်သီးအစိုးရအတွင်းအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကတိုက်တွန်းလိုက်တဲ့အကြောင်းဂျကာတာပို့သတင်းစာမှာရေးသားထားပါတယ်။ဒုက္ခသည်တွေကိုပေကင်းလုံခြုံပြည်ကွန်တိတ်ခါနဲ့အညီပြန်လာနိုင်ရေးမြန်မာနိုင်ငံဘက်ကကြိုးပမ်းမှုတွေကိုကြိုးဆိုတဲ့အကြောင်းတင်းနှင်းကနေနေကထုတ်ပြန်တဲ့အာဆီယံခေါင်းဆောင်တွေရဲ့ကြေညာချက်မှာထည့်သွင်းဖော်ပြထားပါတယ်။လာမယ့်2020အထွေထွေရွက်ကောက်ပွဲမှာမြန်မာနိုင်ငံအတွင်းတိုက်ပွဲဖြစ်ပေါ်နေတဲ့ဒေသတွေကပြည်သူတွေစစ်ဘေးရှောင်ပြည်သူတွေနဲ့ရှေ့ပြောင်းလုပ်သားတွေအပါအဝင်မဲပေးနိုင်သူအားလုံးမဲပေးခွင့်ရှိဖို့နဲ့မဲဆန္ဒစင်စင်ကောက်ယူမယ်လို့ပြည်ထောင်စုရွက်ကောက်ပွဲကော်မရှင်ကပြောကြားလိုက်ပါတယ်ခင်ဗျာ။
တင်ကြီးချက်ကိုကိုစောင်းဝင်းလိုင်ကကြီးညာပေးခဲ့တာပါဒီညနေအတွက်စီစဉ်ထုတ်လွှင့်မှုကတော့ကွင်နိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Alfredo ဖြစ်ပါတယ်ကျမအီတန်စင်ပါရှင် View American တန်ညပိုင်းမြန်မာဘာသာစီစဉ်နေကြတော့ည9:00-10:00အထိလိုင်းတိုမီတာ22.25-51.2ကနေတိုက်ရိုက်ဖမ်းယူနာဆင်နိုင်ပါတယ်နားဆင်တဲ့သောတာရှင်ပေါင်းကိုအထူးပဲကျေးဇူးတင်ပါတယ်ညပိုင်းစီစဉ်မှာပြန်ဆုံပါအောင်မယ်ရှင်
This program has come to you from the Voice of America, Washington. From Washington, this is